ာပြောင်းလဲဖြစ်လာတာနှစ်နှစ်ချင်းရောက်လာတယ်မြန်မာနိုင်ငံတိုးတက်မှုရှိမရှိကိုတနည်းတစ်ပုံတောင်းတနိုင်တဲ့ပေးတဲ့တစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတိုးတက်မှုရှိမရှိဆန်းစစ်ကြည့်ရအောင်ပါဂျပန်အန်နဝါဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်ကြီးရဲ့အမြင်ကိုပြန်ပြပေးပါတယ်မြန်မာနိုင်ငံအတိုင်းကူးပြောင်းရေးမှာသိပ္ပံနဲ့နည်းပညာကဏ္ဍကိုညှင့်တင်ဖို့အတွက်အမြင်တိုက်တွန်းနေရှိတယ်နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်က2019ဇူလိုင်လရဲမှာဝါရှင်တန် DC မှာကျင်းပတဲ့ကမ္ဘာလုံးဆိုင်ရာစိတ်ဝင်ပညာပြန်ကိုဝင်တဲ့နိုင်ငံပေါင်း158နိုင်ငံထဲမှာမြန်မာအင်ဂျင်နီယာလူငယ်အဖွဲ့ကအဆင့်6ရခဲ့ပြီးအာဆီယံနိုင်ငံတွေထဲမှာတော့ပထမရခဲ့တာမို့မြန်မာအလားအလာကိုအခုလိုဝမ်းပန်းတက်တာပြောကြားခဲ့ပါတယ
်It was a triumph of innovation and teamwork. It was an indication of our potential, of how we shall find the
growth. ဒါဟာတိကျမှုစက်ကြီးမှရအောင်ပွဲဖြစ်ပြီးအချင်းချင်းရိုင်းတဲ့ဖွဲ့သားစိတ်တွေရှိကြကိုပြနေတယ်လို့မြန်မာနိုင်ငံင်းနဲ့အလားအလာဘက်လောက်ရှိတယ်။မြန်မာအတွင်းကူးပြောင်းကာလစိန်ခေါ်မှုတွေကိုကြော်ထွားနိုင်ဖို့အတွက်အရင်းမြစ်တွေကိုဘယ်လိုရှာရမလဲဆိုတာကိုတိကျောင်းပြနေတာလို့ပြောသွားတာပါ။ဒီလိုအလားအလာရှိတဲ့မြန်မာနိုင်ငံရဲ့သိပ္ပံနဲ့နည်းပညာကဏ္ဍအတွက်လက်ရှိအခြေအနေကိုနိုင်ငံတကာပညာရှင်တွေနဲ့လက်တွဲပြီးဆောင်ရွက်နေတဲ့ဂျပန်အစိုးရအန်ဝါဘူမိသိပ္ပံနဲ့နည်းပညာဌာနကမြန်မာဘူမိပညာရှင်ဒေါက်တာမိုးကျော်သူကဘယ်လိုမြင်ပါသလဲ
ဒီ2017ခုနှစ်ဆန်းကုန်ကနေကြောင်းလာတဲ့အခြေအနေဟာအရင်ကမြန်မာကကျွန်တော်ပြပါနဲ့ချိန်နေတဲ့အတိုင်းကျွန်တော်ကိုနိုင်လေထဲထဲဝင်ဝင်ဝင်ကူပွင့်ပါတဲ့အခြေအနေလေးလည်းရှိပေမဲ့ဒီ2015ခုနှစ်2016ခုနှစ်ဧပြီလမှာဆိုရအပြောင်းလဲဖြစ်သွားတဲ့အချိန်မှာအပြောင်းလဲတော်တော်များများရပ်သွားတဲ့အခြေအနေမျိုးလို့ကျွန်တော်တွေ့လိုက်ရတယ်။တွေ့လိုက်တော့ကျွန်တော်လည်းပြောရရင်ပြီးပါတယ်ကြည်လိုက်ရင်နည်းနည်းစိတ်ပြတ်တာပေါ့။စိတ်ပြတ်တယ်ဆိုရင်လည်းဒါကမြန်မာပြည်အနေနဲ့နိုင်ငံရေးအပြောင်းလဲဆိုတာဒါမျိုးကအရန်ကိုအတွေ့အကြုံမရှိသေးတဲ့အခြေအနေကြောင့်ဖြစ်ပေမယ့်အခုဒီ2018ရွေးကောက်ပွဲအစိုးရတွေကြောင်းပြီးနှစ်နှစ်ကြာလာတဲ့အချိန်ပြန်ကြည့်လိုက်တဲ့အခါကျတိုးတက်မှုတွေအများကြီးကိုမြင်လာရတယ်။ဒါပေမဲ့အဲ့ဒါတွေကဘယ်လိုကောင်မတင်းစားရှင်းလင်းပွဲတွေပါတယ်မှာလဲကျွန်တော်မတွေ့ရတော့သူချာကြီးမသိနိုင်ဘူး။ကျွန်တော်ထဲထဲဝင်ကြည့်လိုက်တော့မှပဲတွေ့ရတာပါ။
တောင်ဝင်းယူကန်ကဆောင်ရည်အစိုးရတည်းရဲ့တရင်ဖြန့်ပြမှုအားနေတာဟာတိုးတက်မှုဘယ်လောက်ရှိနေလဲဆိုတာကိုတိုင်းတာဖို့အတွက်ခက်ခဲစေတာပါဒီလိုခက်ခဲတဲ့ကြားကပဲ2018ခုနှစ်အတွင်းမြင်သာတဲ့တိုးတက်မှုကလေးတွေရှိနေတယ်လို့ဆိုပါတယ်
2018အတွက်အဓိကပြောရရင်တော့ကျွန်တော်တို့ပြည်ထောင်စုနိုင်ငံတော်အဆင့်အခြေအနေမှာဒီကုလသမဂ္ဂကနေကြံခဲ့တဲ့နှစ်နှစ်2016ခုနှစ်ကျန်ရလတည့်ရနေ့ကနေစလိုက်တဲ့ SDG ဆိုတဲ့နိုင်ငံကြီးရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီတဲ့ဖွံ့ဖြိုးတိုးတက်မှုပေါ့နော် Sustainable Development ဆိုတဲ့ SDG ဆိုတဲ့ဟာတွေနဲ့ပတ်သက်ပြီးမြန်မာပြည်မှာမတိတာပေမဲ့တကယ်ကိုအစိုးရအဖွဲ့အစည်းတွေမှာဘာအကျိုးမှန်တဲ့လုပ်နေတဲ့ဥစ္စာတွေရဲ့မြင်လာရပါတယ်အဓိကပထမပြောရရင်ဆိုတော့2018ကနေ2030ဒီကုလသမဂ္ဂရဲ့သတ်မှတ်ထားတဲ့နှစ်အတိုင်းနဲ့မြန်မာနိုင်ငံရဲ့ရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံကိန်းဆိုတဲ့ဟာကြီးကပေါ်လာပါတယ်မူပေါင်းလေးအဲ့ဒီမူပေါင်းလေးထဲမှာအဓိကပြောရရင်ကတော့ဘာပန်းနိုင်နံပါတ်3ခုနံပါတ်3ပန်းနိုင်မှာအလုတ်ကိန်ဖန်တီးရေးနဲ့ပုဂ္ဂလိကကဏ္ဍဥဆောင်ပြီးဖွံ့ဖြိုးရေးဆိုတဲ့အပိုင်းမှာကဒီနိုင်ငံတော်အဖွဲ့အစည်းတွေရောပုဂ္ဂလိကအဖွဲ့အစည်းတွေရောတက္ကသိုလ်တွေရောအားလုံးကသုတေသနနဲ့နည်းပညာမရှိဘဲနဲ့မလုပ်နိုင်ဘူးဆိုတဲ့အချက်ကိုအားလုံးလက်ခံပြီးတော့အဲ့ဒီမှာပူးတွဲလုပ်ကြဖို့ဆိုတဲ့ဟာရဲ့မူပေါင်းအသေးစိတ်တွေဆွဲထားပါခင်ဗျာ
အခုလိုနိုင်ငံတော်ပုဂ္ဂလိကနဲ့ပညာရှင်တွေလက်တွဲပြီးဆောင်ရွက်ဖို့အတွက်မူပေါင်းချနိုင်တာကြောင့်ဘယ်လိုထူးခြားလာနိုင်မှာပါလဲ
အဲ့ဒီမူပေါင်းတွေအသေးစိတ်တွေပေါ်လာပြီဆိုရင်လာမယ့်နှစ်တွေမှာပေါ့နော်ဒီအောက်ခြေအစည်းတက္ကသိုလ်တွေအောက်ခြေသုတေသနအဖွဲ့အစည်းတွေနိုင်ငံတကာလောက်ထိုင်တဲ့ပတ်သက်လို့စနစ်တကျတိုးတက်မှုတွေနေမြင်လာမယ့်အပြင်ကိုဒီလိုပူးတွဲလုပ်တဲ့အချိန်တွေမှာဘယ်လိုဟာတွေကိုသတိထားရမယ်ဘယ်လိုလုပ်ရမယ်ဆိုတဲ့လမ်းညွှန်ချက်တွေလည်းအသေးစိတ်လေးတွေမြင်လာရပါတယ်ခင်ဗျာဒါကြီးကအခုချိန်ထိမြန်မာနိုင်ငံပြောရရင်တော့ကျွန်တော်တို့တသက်ပါပဲဒီ2960လောက်တည်းကနေမရှိခဲ့ဘူးတဲ့လမ်းညွှန်ချက်လေးပါခင်ဗျာကျွန်တော်နည်းနည်းလေးနောက်ကြောင်းပြန်သွားမယ်ဆိုရင်ကတော့ဒီလက်ရှိဒီမြန်မာနိုင်ငံမှာသိပ္ပံနဲ့နည်းပညာဘယ်လိုလုပ်လာခဲ့လဲဆိုတဲ့ဟာလေးကိုကျွန်တော်ခဏလေးပြန်ပြောချင်တယ်ဆိုရင်ကဒီ2016ခုနှစ်အစိုးရဖွဲ့အပြောင်းလဲဖြစ်တဲ့အချိန်မှာသိပ္ပံနဲ့နည်းပညာဝန်ကြီးဌာနနဲ့ပညာရေးဝန်ထမ်းတစ်ခုကိုပေါင်းလိုက်တယ်ဒီဝန်ကြီးဌာနကမြန်မာနိုင်ငံရဲ့သုတေသနရဲ့တကယ့်အခြေခံအဖွဲ့အစည်းတွေပါဟိုစက်မှိုက်ဝန်ကြီးဌာနမှာဆေးသုတေသနသိပ္ပံရှိတာတို့တခြားဆက်မှုဥမာဟိုသုတေသနရှိတာကြီးများအမှန်ပဲမဲ့အရေးအတွက်ရောအတိုင်းတိုင်းရောအရေးကြီးတဲ့ဥစ္စာဒီဝန်ကြီးဌာနကြီးနှစ်ခုပါဒီနှစ်ခုပေါင်းသွားပြီးရဲ့နောက်ပိုင်းမှာဖြစ်လာတဲ့ဥစ္စာကတော့ကောင်းတာပေါ့နော်ကောင်းတာအနေနဲ့ပြောရရင်ကတော့ဒီတနင်္ဂနွေလုံးအတွက်ကိုကပ္ပအဆင့်အတန်းရှိတဲ့ဓာတ်ခွဲခန်းကြီးတစ်ခုဖြစ်လာတဲ့ကိစ္စအရေးအဲ့ဓာတ်ခွဲခန်းကိုပညာရေးဝန်ထမ်းကလူတွေအားလုံးကစိတ်တိုင်းကြဆိုပြဖို့မလဲလွတ်လွတ်လပ်လပ်သုံးဆွဲခွင့်ရရှိသွားတဲ့အခြေအနေဖြစ်လာပြီးရဲ့နောက်မှာဘာဖြစ်လာလဲဆိုတော့ပို့ပြီးချဲ့ပြီးတော့ကျွန်တော်ကိုယ်နိုင်တော့အံ့ဩသွားရတဲ့အချက်တစ်ခုကတော့စက်မှုလုပ်ငန်း ဒီ SME ပေါ့နော်အလဲလက်အဆင့်ရှိတယ်ဒီစက်မှုလုပ်ငန်းကုမ္ပဏီတွေရောအစိုးရအဖွဲ့အစည်းတွေပေါ့တက္ကသိုလ်တွေရောသူတည်တနာနဲ့ပတ်သက်တဲ့နည်းပညာတွေကိုအတိုင်းအတာအကန့်အသတ်ချက်မရှိဘဲနဲ့ဖလှယ်ပြီးတော့မှအဲ့ဒီနည်းပညာတွေတုံးပြီးတော့စက်မှုလုပ်ငန်းတွေကိုအားပေးဖို့ဆိုတဲ့ကိစ္စကြံရတဲ့နှစ်နှစ်တည်းမှာတော်တော်လေးကိုတက်တက်ကြွကြွလှုပ်လာတာမြင်လာပါတယ်ကျွန်တော်ကိုနိုင်တယ်လေ
ဒီပိုင်းနဲ့နည်းပညာဆိုင်ရာမှာလက်လက်စွာဖလှယ်ခွင့်ရခဲ့တာကလည်းစက်မှုလုပ်ငန်းတွေအတွက်လမ်းပွင့်ခဲ့ရတာကပထမအချက်ပါနောက်ကြည့်ရတဲ့တူးတက်မှုတွေကရောပါပြီပါလေ
SCG ရဲ့မူပေါင်းချနိုင်ရအပြင်ကိုနောက်ထပ်ထပ်ပြီးတော့လုပ်နိုင်တဲ့ဟာတွေကသိပ္ပံနည်းပညာနဲ့သံသစ်တည်ထွင်မှုဥပဒေဆိုတဲ့အစအင်္ဂလိပ်လိုပြောရင် Science Technology and Innovation ဥပဒေဆိုတဲ့ဥပဒေက2018ခုနှစ်ဇွန်လမှာအတည်ပြုပြဋ္ဌာန်းနိုင်ခဲ့ပါတယ်ဆိုတော့ဒီဟာလည်းအရန်ကိုရေးကြည့်ပါတယ်ဘာလို့လဲဆိုတော့ဒီသိပ္ပံနည်းပညာသံသစ်တည်ထွင်မှုတွေလုပ်လာတဲ့အချိန်မှာရှိကလူပဲတည်ထင်လာတဲ့ဥစ္စာနောက်လူတွေကခိုးယူလို့မရအောင်လုပ်တယ်လို့မျိုးတယောက်နဲ့တယောက်လေးစားမှုပုံမူတည်ပြီးတော့ရှိနေတဲ့ဟာတွေကိုလေးစားပြီးတော့မှလက်တွဲပြီးလုပ်ကြမယ်ဆိုတဲ့ဟာမျိုးကိုစနစ်တကျလုပ်သွားဖို့အတွက်ဖြစ်တဲ့အပြင်ဟိုပြည်ပကလာပြီးရင်းနှီးမြှုပ်နှံသူတွေအတွက်လည်းဟောဒါမျိုးဥပဒေတွေရှိနေတယ်ဒီနိုင်ငံစနစ်တကျလုပ်နေပါလားဆိုတဲ့ဟာမျိုးကိုမြင်နိုင်ဖို့တော့အရန်ကိုရည်ကြည့်တာပါနောက်တစ်ခုကမြန်မာစိုက်ပျိုးရေးကဏ္ဍအတွက်မဟာဗျူဟာပေါ့နော်ဥတီချက်တွေဆိုပြီးတော့ကျွန်တော် target ကြီးတွေကိုလည်း2018ကနေ2023ခုနှစ်အတွက်အတွက်ဆိုပြီးတော့လုပ်လို့ရတဲ့ဥစ္စာကထူးထူးခြားခြားပေါ့နော်ဒီသူတည်တနာနဲ့ဖွံ့ဖြိုးရေးလုပ်ငန်းမူပေါင်းနေတဲ့ညီအစ်ကို၃ခုပါခင်ဗျာ
ကျောင်းဆင်း2018ခုနှစ်ထဲမှာမြန်မာနိုင်ငံတက်ကစိတ်ပိုင်နဲ့နည်းပညာဆိုင်ရာအခြေခံစပြီးတော့ဖွံ့ဖြိုးလာတယ်လို့ပြောလို့ရမှာစေ
။မှန်ပါတယ်ခင်ဗျာဒီအခြေခံမရှိဘဲနဲ့ကျွန်တော်ကရှေ့ကိုဆက်ပြီးခုံပြန်တက်တယ်လို့ပြောလို့ဆိုတာကဘယ်လိုမှမဖြစ်သွားရင်လည်းဘယုဒုက္ခပဲဖြစ်လာမှာပါ။ဒါကြောင့်စနစ်တကျအပိုင်းမှာဒီဘိုင်းကအရန်ကိုအရေးကြီးတဲ့အတွက်ကြောင့်ဒီမူပေါင်းတွေဖြစ်သွားပြီဆိုရင်ဒီမူပေါင်းတွေကတကယ်အောက်ခြေအဖွဲ့အစည်းတွေတကယ်လက်ရှိလုပ်နေသူတည်တည်အားလုံးဒါကိုစိတ်ဝင်သွားဖို့ကဒီရှိဆက်ပြီးဖြစ်လာမယ့်အပိုင်းတွေလို့ကျွန်တော်မြင်ပါတယ်
။အခုလိုအချိန်ခံရပါတဲ့မြန်မာသိပ္ပံနည်းပညာကျမ်းစာရဲ့အနာဂတ်နဲ့လိုအပ်နေတာတွေကိုနောက်တစ်ပတ်မှဆက်ပြီးပြောပြပေးပါမယ်ဆိုတော့တင်ပြရင်ဒီတရင်တက်တဲ့သိပ္ပံနဲ့နည်းပညာကျမ်းစာကိုဒီမှာပဲရနာလိုက်ကြပါစေ။နောက်တစ်ပတ်မှပြန်ပြီးဆက်နွေးပါမယ်။